ရခိုင်ပြည်နယ်မှာမနေ့ကဘူးသီးထောင်အကျဉ်းထောင်ကနေမောင်တော်ကိုပြန်လာတဲ့အကျဉ်းထောင်လုံခြုံရေးကာဒစီမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြားပါတယ်။ဒီတိုက်ခိုက်မှုဟာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ဘက်ကဆွဆွဲနေပြီး AA တာဝန်ရှိသူတွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြည်ပခါတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဗူဒီတောင်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသုံထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းက VOA ကိုပြောပါတယ်။
ဟုတ်တယ်မင်းညနေရအဲဒီအချင်းထောင်ကျုံထုတ်တာပေါ့ဦးတောင်ကျင်းထောင်နေမောင်တို့ရုံထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်အဲဒီကားမိုင်းခွဲတယ်ပြလဲပြခတ်တိုက်ခိုက်တယ်ပေါ့ဒီကိမှုချင်းနေရတော့ရဲတပ်သားလေးနှစ်ယောက်ကြာဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရာရတာပေါ့ဘယ်ဖွဲ့ဆိုတော့အေးဖွဲ့ပေါ့လုံဆောင်ချက်တွေကသူတို့လုံဆောင်ချက်တွေပဲမိုင်းခွဲတာရယ်နောက်ဒီကနေရဲ့တနက်တန်ရာရဲ့
မောင်တော်မျိုးနဲ့တရားရုံးကနေအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချင်းလုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်သုံးကရင်သန်းတွေကိုမောင်တော်နဲ့ဗူဒီတောင်ကြားက6မိုင်မှာမိုင်း3လုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအကျဉ်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြင်းထန်တိုက်ခိုက်နေမှုပေါ်မှာဝန်ကြီးဗူမှုကြီးမင်းတန်းကခုလိုဆက်ပြောပါတယ်
မြန်မာနိုင်ငံရဲ့တပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်နိုင်ငံတကာရေးသားရေးကိုအဓိကအထောက်အပံ့ရအဖွဲ့ပဲဒီကတော့ဒီလိုဂျိုးပြီးလုပ်နေတဲ့လူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာနော်ကျန်းသက်လောက်ရက်ကိုလုပ်တဲ့လူတွေကဒီလိုပြစ်မှတ်မျိုးကိုယူတိုက်တာပေါ့နော
်အခင်းဖြစ်ပွားရာနေတစ်တော်ကြေးရွာသားတူကတော့ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ
်ဘူးဒီတော်နာမုံတော့ကောဆရာကံကိုယူတန်တော့လို့ပြောတယ်ဒီကသူကြီးလေးလာတယ်လေ။အဲဒီမှာမိုင်းခွဲတာစစ်တမ်းကဒေသနယ၊ဒေသရတာစစ်တရား၊နေခါသားလားကြီးလားဆိုတာတော့ကျွန်တော်တို့လည်းအသိအကျမရှိဘူး။
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ချက်မဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးညာကျွန်တော်တို့နဲ့ဘာမှမဆိုင်ဘူး။တောက်ချစ်တဲ့အတွက်အလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဘာမှစစ်တပ်တွေအခြေဆိုင်ထားတဲ့ဂျားထဲမှာဖြစ်တာ။ဘယ်သူလောက်တဲ့ဥစ္စာဆိုတာတော့ဒါကျွန်တော်တို့လည်းအသေးချာမသိဘူးညာ
။ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်မြောက်ဦးရဲတိုင်းရင်ရိုးသရုပ်ရဲကင်းစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြမြို့နယ်ဒိုင်းနာရွာဘက်နဲ့ပလဝမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်။ဒီနေ့လည်းပဲမင်းပြမြို့နယ်ဒီလေးမျိုးကြီးရဲ့အခြေခံကဒီဒိုင်းနာရွာဘက်မှာတော့လည်းလက်ကြီးတွေနဲ့တောက်ချောက်ဟိုဗမာစစ်တပ်ကဆွမ်းပြီးတော့ပြစ်နေတာရှိ။ကျန်းမာရေးရည်နဲ့ပလောဝဘက်မှာလည်းတိကျမှုတွေရှိတယ်လို့တော့ဟိုဒေတာတွင်းတည်နေရတော့တရားဒါပေမဲ့တိုက်ပွဲအသေးစိတ်တွေကတော့ကျွန်တော်စီကဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူ
းမနေ့ကလည်းမင်းပြမျိုးနဲ့ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုခကဆိုပါတယ်ဒီနေ့မနေ့မှလည်းကြောက်တော်မျိုးနဲ့ဘုတ်တော်ကျေးရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ဂန်ဆောင်ကျေးရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အရသာကားတွေပါဝင်ရဲတပ်ဘက်ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခိုက်ခံရပါတယ်။မနေ့ကလည်းမြောက်ဦးမြို့နယ်တိန်ညူကျေးရွာသရဘက်မှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံရွာသားတွေကပြောပါတယ်။အောက်တိုဘာလ23ရက်နေ့ကလည်းမောင်သောမြို့နယ်မောင်သောငူမိုသွားကားလမ်းပေါ်မှာလမ်းလုပ်ငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေပြုပြင်စဉ်မှာမိုင်းတလုံးသွေးရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။